မြန်မာနိုင်ငံဟာပထဝီဝင်အနေထားအရအချက်ချကြတဲ့နေရာမှာတည်ရှိတာဖြစ်တဲ့အတွက်ဒီအခြေအနေပေါ်မှာတန်တမာရေးနည်းအရအသုံးပြုပြီးရှိနေတဲ့စိန်ခေါ်ချက်တွေကိုဒေသတွင်းသားမကနိုင်ငံတကာအတွက်ပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့တန်တမာနေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားတာပါ။နိုင်ငံသားရေးဝန်ကြီးဌာနမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။ဒေါက်ဆန်းစုကြည်ဟာမြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပြည်ရင်းပြည်ပကမြန်မာနိုင်ငံဆိုင်ရာတန်ရုံကြီးကဲတွေနဲ့ဒီကနေ့ပထမဆုံးကြိမ်တွေ့ဆုံပြီးတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုလိုက်တာပါ။ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒရည်တည်ချက်နဲ့ပထဝီအနေထားအရအရေးပါပုံကိုအခုလိုအလေးနဲ့ပြောဆိုလိုက်ပါတယ
်။ As we all know, our country stands at the meeting point of South Asia and Southeast Asia.
အားလုံးပြည်တဲ့အတိုင်းပါပဲကျမတို့နိုင်ငံဟာတောင်အာရှနဲ့ရှေ့တောင်အာရှစုံစည်းရာဒေသမှာတည်ရှိနေတာပါမြောက်ဘက်မှာတရုတ်နိုင်ငံကရှိနေတာဆိုတော့အရှေ့ပြားနိုင်ငံတွေနဲ့ပါထိစပ်နေတယ်လို့ပါပဲဒီလိုအချက်ချာကြတဲ့နေရာမှာတည်ရှိနေတဲ့အတွက်စိန်ခေါ်အကဲဆက်မှုတွေကလည်းအများကြီးရှိနေတာကတော့သိတာပါပဲဒီစိန်ခေါ်မှုတွေကိုငင်းချမ်းရင်တာယာဝါပြောရင်းနဲ့ချစ်ချီရေးကတဆင့်ကျမတို့ဒေသတွင်းမှာတည်းမကပဲကဘာတဝန်းလုံးမှာပါအခွင့်အလမ်းတွေအဖြစ်ကြောင်းလဲသွားနိုင်မှုညှို့လင့်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပေမဲ့လို့ကဘာတဝန်းကြုံတွေ့နေရတဲ့ကြေတနာတွေကိုပူးပေါင်းဖြည့်ရှင်းလို့ကြီးမားတဲ့ရည်ရွယ်ချက်ရှိပါတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We are not a big or very powerful country but we hopethat we will be able to lead the world.
ကျမတို့နိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပါဘူး။ဒါပေမဲ့ကမ္ဘာကိုအန္တရာယ်ကျရောက်မဲ့ပြဿနာတွေနဲ့ရင်ဆိုင်ကြရမယ်ဆိုရင်ရိုးရိုးသားသားဖြောက်မှန်မှန်ကန်စွာနဲ့အားလုံးနဲ့ချစ်ချင်ရေးကိုရှေ့ရှုပြီးဥဆောင်သွားနိုင်ဖို့ညွှန်လင့်ပါတယ်တဲ့။အလုတ်ကြိုးစားလုပ်ကြမယ်ဆန္ဒတွေနဲ့ဒါဆိုရင်လူသားတွေအားလုံးရဲ့အိမ်မက်တွေနဲ့ကျမတို့ကိုယ်တိုင်ရည်မှန်းချက်တွေကိုလက်လန်းမိနိုင်မှာဖြစ်ပါတယ်တဲ့။တခါတလေရည်မှန်းချက်တွေကဘလို့မှပြည့်နိုင်မှာမဟုတ်ဘူးလို့ထင်နေကြပေမဲ့ရည်မှန်းချက်အမြဲတမ်းထားနိုင်တာကောင်းပါတယ်လို့ဆိုပါတယ်။ဒါဟာကျမတို့ရည်မှန်းချက်အတွက်အခြေခံလိုအပ်ချက်ဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒီကနေ့တန်တမာနေနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ American တန်မာကြီးအစ်စ်စကော့မာစီယယ်ကတော့တမရဦးထင်ကျော်ထံတရားဝင်ခန့်အပ်တော်မပေးရကြသေးတဲ့အတွက်တန်မာကြီးတယောက်အနေနဲ့ဘာမှမှတ်ချက်ပေးလို့မရသေးဘူးလို့ VOA ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကတန်မာကြီးရိုလန်ကော်ဘီယာကတော့ဒီကနေ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ဦးစားပေးလုပ်ငန်းရှင်တွေကိုကြားသိရလို့ကြိုဆိုတဲ့အကြောင်း VOA ကိုပြောပါတယ်။
Now we have had an exchange of views first a speech by the
နိုင်ငံသားဝန်ကြီးအစ်စ်ဖြစ်လာတဲ့ဒေါက်ဆန်းစုကြည်ကကျွန်တော်တို့တန်တမာတွေကိုဖိတ်ကြားပြီးတော့ဆွေးနွေးခွင့်ရတာဝမ်းသာပါတယ်။နိုင်ငံပြောင်းလဲအတွက်ဒေါက်ဆန်းစုကြည်ရဲ့ဦးစားပေးဆောင်ရွက်ရမယ့်အချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ဖြစ်ကြပါတယ်။အမျိုးသားရင်ကြားစေရေးပြည်တွင်းငြိမ်းချမ်းရေးပြီးတော့အိန္ဒိယနိုင်ငံတွေမိဖက်နိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်တံ့ဖို့အတွက်လည်းသူပြောသွားတာကိုကျွန်တော်တို့ကြိုးစားပါတယ်
။တန်တမာတွေနဲ့တွေ့ဆုံရှင်းလင်းပွဲကိုရန်ကုန်မြို့အခြေစိုက်တန်ရုံ46ရုံကုလသမဂ္ဂဌာနေကိုယ်စားလှယ်ရုံတရုံနဲ့ကြီးပအခြေစိုက်တန်ရုံ46ရုံစုစုပေါင်း63ရုံကိုဖိတ်ကြားခဲ့ရာဒီကနေ့တန်ရုံ83ရုံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်ဒီတွေ့ဆုံပွဲအပြီးမြန်မာနိုင်ငံဆိုင်ရာတန်တမာများအဖွဲ့အကြီးအကဲစင်ကာပူတန်မတ်ကြီးဦးဆောင်တဲ့အာဆီယံ9နိုင်ငံကတန်ရုံအကြီးအကဲတွေနဲ့ဒေါက်ဆန်းစုကြည်ကတင်ပြတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်